State Counselor Aung San Suu Kyi and her delegation to the White House. This is not her first visit.
2015 ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်2016ခုနှစ်စက်တင်ဘာလမှာဒေါ ን ဆန်းစုကြည်ဟာအတိုင်ပင်ခံပုဂ္ဂိုလ်ရာထူးနဲ့အမေရိကန်နိုင်ငံကိုလာရောက်ခဲ့ရမှာသမ္မတဘားရက်အိုဘားမားကနိုင်ငံခေါင်းဆောင်တဦးအနေနဲ့ကြိုဆိုတွေ့ဆုံခဲ့တာဖြစ်ပါတယ
် We think that the time has now come to remove all the sanctions that hurt us economically.
ဒီလိုတွေးဆောင်ခဲ့ရမှာဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးထောက်ခံခဲ့တဲ့အတွက်အမေရိကန်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးအတိတ်ကလိုအပ်ချက်အရမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းဖို့စဉ်းစားရမယ့်အချိန်ရောက်လာပြီလို့ပြောကြားခဲ့ပါတယ်။အခုလိုဒေါ ን ဆန်းစုကြည်ကိုရိုင်းအိမ်ဘီရိုကိုရောက်လာပြီးတောင်းဆိုခဲ့တဲ့နောက်မြန်မာနိုင်ငံပေါ်ကြန့်ရှိနေတဲ့ပိတ်ဆို့အရေးယူမှုအလုံးနီးပါးကိုဖယ်ရှားပေးခဲ့ပါတယ်။ဒါမဲ့လေအမေရိကန်ကနေမြန်မာနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေမရှိတဲ့ကာလဟာတစ်နှစ်တောင်မကြာလိုက်ပါဘူး2018ခုနှစ်မှာရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကအင်အားသုံးနှိမ်နှင်းနဲ့ရှင်းလင်းရေးဆစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်အကျပ်တဲပေါ်ပေါက်လာခဲ့ပြီးတာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုအရေးယူဖို့တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်အဲ့ဒီနောက်အမေရိကန်နိုင်ငံဟာရိုဟင်ဂျာတွေကိုရှင်းလင်းရေးဆစ်ဆင်ရေးလုပ်ခဲ့တဲ့အတွက်တာဝန်ရှိတဲ့ချီလီယန်တပ်ရင်းနှစ်ခုနဲ့တိုင်ရင်မှုဗိုလ်မှူးချုပ်မောင်မောင်စိုးတို့ကိုပြစ်မှတ်ထားအရေးယူတဲ့စာရင်းထဲမှာပြန်ပြီးထည့်သွင်းခဲ့ပါတယ်။အဲဒီနောက်2012ခုနှစ်ကစတင်ပြတန်းလိုက်တဲ့ Global Magnitsky Act ဥပဒေအရမြန်မာစစ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အခြားစစ်ကောင်းဆောင်တွေကိုပါပိတ်ဆို့အရေးယူမှုစင်းထဲမှာပြန်ပြီးထည့်သွင်းခဲ့ပါတယ်။ဒါရီအလုံးဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းမှုမတိုင်ခင်ကအခြေအနေတွေဖြစ်ပါတယ်။
We will work with our partners to support restoration of democracy and the rule of law and impose consequences on those responsible.
2021ခုနှစ် February 1ရက်စစ်တပ်ကအာဏာသိမ်းပြီးနှစ်ရက်အတွင်းမှာသမ္မတဂျိုးဘိုင်ဒန်ကအာဏာသိမ်းမှုနောက်ွယ်ကပါဝင်ပတ်သက်သူတွေအလုံးကိုပိတ်ဆို့အရေးယူမယ်အကြောင်းကြေညာခဲ့ပါတယ်။ဒီကြေညာချက်အရအမေရိကန်နိုင်ငံဟာ SAC လို့ခေါ်တဲ့စစ်ကောင်စီရဲ့အုပ်ချုပ်ရေးအဖွဲ့မှာပါဝင်သူအလုံးနဲ့စစ်ကောင်စီကရွေးကောက်တင်မြှောက်ထားတဲ့ဝင်ကြီးတွေကအများစုကိုပြမှတ်ထားပိတ်ဆို့အရေးယူမှုတွေမှာထည့်သွင်းလိုက်ပြီးစစ်တပ်ပိုင်းဥပိုင်နဲ့မြမစီဝါရေးကော်ပိုရေးရှင်းတို့အပြင်စစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့အစိုးရပိုင်းလုပ်ငန်းအချို့ကိုလည်းပိတ်ဆို့အရေးယူမယ်စီရင်နေမှာထည့်သွင်းခဲ့ပါတယ်။အတိတ်ကရှိခဲ့တဲ့ပိတ်ဆို့အရေးယူမှုတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်သမ္မတဂျော့ဘူးစ်လက်ထက်မှာစတင်ပြီးချမှတ်ခဲ့တဲ့ပိတ်ဆို့အရေးယူမှုတွေဟာမြမနိုင်ငံလုံးကိုခြုံငုံပြီးအရေးယူတဲ့သဘောတက်ရောက်ပြီးမြမနိုင်ငံမှာရောက်နှင့်ပြီးအမေရိကန်စီဝါရေးလုပ်ငန်းအလုံးကိုမြမနိုင်ငံကပြန်ထွက်လာဖို့အမိန့်ပေးထားတာဖြစ်ပါတယ်။လက်ရှိအချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကတော့ပြည်သူတွေကိုမထိခိုက်စေဖို့အထူးသတိထားပြီးစစ်ကောင်းဆောင်အနေနဲ့သူတို့ရဲ့မိသားစုဝင်တွေစစ်တပ်နဲ့စစ်တပ်ပိုင်းလုပ်ငန်းတွေကိုသာပိတ်မှတ်ထားအရေးယူတဲ့သဘောဖြစ်တယ်လို့ကြွေးညင်သူတွေကသုံးသပ်ပါတယ်။ RFA ကဆက်သွယ်မေးမြန်းခဲ့တဲ့ Washington DC အခြေစိုက်စီးပွားရေးနဲ့ American အစိုးရမူဝါဒဆိုင်ရာကြွေးညင်သူတွေကတော့အာဏာသိမ်းစစ်ကောင်စီပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်ဂရုစိုက်ကြောင်ပြသဖို့လှုံ့ဆော်တဲ့တင်ကြတဲ့သဘောဆန်တဲ့လောက်ရတာဖြစ်ပြီးလက်တွေမှာအမှန်တကယ်ထိရောက်မှုမရှိဘူးလို့သုံးသပ်ကြပါတယ်။အထူးသဖြင့်2021ခုနှစ်အာဏာသိမ်းမှုအတွက်အဓိကတာဝန်ရှိတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်အခြားစစ်ကောင်းဆောင်တွေဟာအာဏာသိမ်းမှုမဖြစ်ခင်ကတည်းကပိတ်ဆို့အရေးယူခံရတဲ့စာရင်းထဲမှာပါဝင်ပြီးဖြစ်တဲ့အတွက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုအကျိုးစီးပွားခြင်းဆက်နွယ်မှုလုံးဝမရှိသလောက်ဖြစ်တဲ့အတွက်အသက်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေဟာသူရဲ့နေစဉ်ဘဝအပေါ်မှာတိုက်ရမှုမရှိဘူးလို့ Washington DC အခြေစိုက်စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာအကြံပေးအဖွဲ့တစ်ခုကမြမအရေးလေးလာသူတို့ကသုံးသပ်ပါတယ်။သူ့ရဲ့နာမည်ကိုတော့သူတို့အဖွဲ့စည်းရဲ့မူဝါဒအရသုံးစွဲခွင့်မပြုပါဘူး။လက်ရှိချိန်မှာတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေတစ်နေ့တစ်ခြားပုံမဆိုးဝါးပြင်းထန်လာတဲ့အမျှအာဏာသိမ်းစစ်ကောင်ဆောင်တွေအပေါ်မှာထိရောက်တဲ့အရေးယူဒဏ်ခတ်မှုတွေလုံနိုင်မှုလိုအပ်ချက်ကလည်းပိုပြီးကြီးမားလာနေပါတယ်။အမေရိကန်နဲ့ဒီမိုကရေစီအရေးကိုအားပေးထောက်ခံတဲ့နိုင်ငံတွေအနေနဲ့မြန်မာပြည်သူတွေကိုမထိခိုက်စေဘဲအာဏာသိမ်းစစ်ကောင်ဆောင်တွေအပေါ်မှာအမှန်တကယ်တိုက်ရမှုရှိမဲ့ဒဏ်ခတ်အရေးယူမှုတွေလုံနိုင်မဲ့နီလန်းအသက်တွေရှာဖွေဖို့လိုနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြတဲ့အကြောင်းအခုတစ်ပတ်သမိုင်းနဲ့ကပြစ်ဆုတ်ပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ